ပြီးခဲ့တဲ့မေလ18ရက်ဂျပန်စံတော်ချိန်ညနေ 9:00 လောက်မှာဂျပန်နိုင်ငံသားဝင်ကြီးဟီရိုဖူမီနာကာဆိုနေကမြန်မာစစ်အစိုးရနိုင်ငံသားဝင်ကြီးဦးညံဝင်းနဲ့15မိနစ်ကြာကြာတယ်လီဖုန်းနဲ့တိုက်ရိုက်စကားပြောဆိုချိန်မှာဘယ်လိုအကြောင်းအရာတွေတိုက်တွန်းပြောဆိုခဲ့ပါသလဲလို့ RFB ကမေးမြန်းကြည့်တော့ဂျပန်နိုင်ငံသားဝင်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်မစ္စတာကာဝါမူရာပြန်ပြောတာက
ニホン側として深く懸念してますと。今、ミャンマーの民主化にとって、極めて重要な時期なので、ミャンマーは国際社会の声を。
ジャパンの国際委員会の中で、ミャンマー政府にね、ドン・サン・スジボー、テヤー・スウェスを見て、ケイサーを、アロン・メン・ソイ・マキン・ピミジャオ、ミャンマーの国際委員会の中で、ミャンマー政府にとって、ミャンマー政府にとって、ミャンマー政府にとって、ミャンマー政府にとって、ミャンマー政府စိတ်မတက်မတာဖြစ်စီရုံမကမြန်မာစီအစိုးရကကျင်းပမဲ့2010ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လဲစိုးရိမ်ဖွယ်ရာတွေဖြစ်လာရကြောင်းအရင်ဆုံးပြောဆိုလိုက်တယ်လို့သိရပါတယ်တခါဂျပန်နိုင်ငံသားဝန်ကြီးထပ်ပြောတာကဒေါ်ဆန်းစုကြည်ကိုအင်းစိန်ထောင်မပို့ခင်သူမရဲ့စံမာကြီးမကောင်းဘူးဆိုတာသိတာထင်ရှားတဲ့အတွက်ဒေါ်ဆန်းစုကြည်ကိုလူသားချင်းစာနာမှုအရစေကူတာဆောက်ရှောက်မှုပေးစီလိုကြောင်းပြီးတော့တခါမစ္စတာနာဂါဆိုနေထပ်ပြောတာကဒီအချိန်ဟာမြန်မာဒီမိုကရေစီရေးပြုပြင်ပြောင်းလဲဖို့အတွက်အရန်ကိုအရေးကြီးတဲ့အချိန်ခါဖြစ်တာမို့နိုင်ငံတကာအတိုင်းဝန်းကတိုက်တွန်းချက်တွေအတိုင်းဒေါ်အောင်ဆန်းစုကြည်အပါအဝင်ပါဝင်သင့်ပါဝင်ထိုက်သူတွေအားလုံးပါဝင်နိုင်မဲ့နိုင်ငံရေးဖြစ်စဉ်ကိုမြန်မာစီအစိုးရကဖန်တီးပေးဖို့လိုတယ်လို့ဂျပန်နိုင်ငံအနေနဲ့မြန်မာစီအစိုးရကိုတိုက်တွန်းကြောင်းဂျပန်နိုင်ငံသားဝန်ကြီးကပြောခဲ့တယ်လို့သိရပါတယ်ဂျပန်နိုင်ငံသားဝန်ကြီးရဲ့အဲ့ဒီလိုပြောဆိုချက်တွေနဲ့ပတ်သက်ပြီးမြန်မာစီအစိုးရနိုင်ငံသားဝန်ကြီးဦးညံဝင်းကဘယ်လိုတုံ့ပြန်ဖြေကြားပါသလဲလို့ RFB ကစံမေးကြည့်ရမှာဂျပန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်မစ္စတာကာဝါမူရာပြန်ပြောတာက
ညံဝင်းဟိုကအောင်ဆန်းစုကြည်ဆန်းの件についてはမြန်မာ政府は法律に基づいて対応しています。အောင်ဆန်းစုကြည်ဆန်းの
ဒေါ်ဆန်းစုကြည်ကိုဖမ်းဆီးတရားစွဲဆိုတာဟာအမေရိကန်နိုင်ငံသားတူဦးကဥပဒေချိုးဖောက်တာနဲ့ပတ်သက်ဆက်နွယ်ပြီးဒေါ်ဆန်းစုကြည်ကိုတရားဥပဒေနဲ့အညီဖမ်းဆီးထားတာပဲဖြစ်ကြောင်းဒေါ်ဆန်းစုကြည်မှာအပြစ်ရှိတာပေါ်လွင်တယ်ဆိုရင်တော့အထူးတရားရုံးကနေပြစ်ဒဏ်ချမှတ်သွားဖို့ရှိကြောင်းမြန်မာစီအစိုးရအနေနဲ့ဒေါ်ဆန်းစုကြည်ရဲ့ကြမ်းမာရေးအတွက်မှလုံလောက်တဲ့စောင့်ရှောက်မှုတွေရှိနေကြောင်းမြန်မာစီအစိုးရအနေနဲ့ဂျပန်နိုင်ငံအပါအဝင်အမေရိကန်ဥရောပသမဂ္ဂစတဲ့နိုင်ငံတွေရဲ့စိုးရိမ်ပူပန်မှုကိုနားလည်ပြီးအဲ့ဒီနိုင်ငံတွေနဲ့ကောင်းမွန်တဲ့ဆက်ဆံရေးတွေဆက်လက်ထားရှိနိုင်အောင်ကြိုးစားလှုပ်ဆောင်နေကြောင်းဂျပန်ဆိုရရဲ့ဆိုရင်မှုနဲ့ပတ်သက်ပြီးဗိုလ်ချုပ်မှုကြီးတန်းရွှေတန်ဆက်လက်တင်ပြသွားမယ်အကြောင်းပြန်လည်ဖြေကြားခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။